Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ13ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240.49 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။မခွန်ညိုပါရှင်ခုမနဲ့အစည်းအဝေးတွေတာဝန်ယူပါမယ
်ကျွန်တော်ဆံမိုးပြီပါခင်ဗျာအခုတင်းလင်းလာနေမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပါပြီစပိန်နိုင်ငံဘာစီလိုနားမှာတော့တိတ်နေကြီးတဲ့လူတွေဟာလမ်းပေါ်မှာဆူယုံပြီးတော့ဖမ်းဆီးထားတဲ့ခွဲထွေခေါင်းဆောင်တွေကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အီရန်နဲ့အီရတ်နယ်စပ်မှာအင်အားပြင်းတဲ့မီးငရင်းလှုပ်ခတ်တဲ့အတွက်လူတွေဒါဇင်နဲ့ချီပြီးတော့တေဆုံသွားခဲ့ရပါတယ်ဒီလိုစိတ်ဝင်စားတဲ့ဇာတ်ကောင်းတဲ့သတင်းတွေကြားမှာပါခင်ဗျာ
အခုမှခင်နာဆရာမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံမွတ်စလင်တွေနေရက်စွန့်ခွာထွက်သွားနေကြတဲ့အကြောင်းရင်းကိုမေးမြန်းခဲ့ရမှာ
အလောတော့မရှိပါဘူးကျွန်တော် story တောက်ရခက်ခဲဖင်းနေပါတယ်တကူလစီရှိပါစလေးဝေလို့မရပါဘူးညောကနေလို့ကျွန်တော်နေလို့မရဘူး
စာဝတ်နေရေးနဲ့အလောက်ကိုင်ခက်ခဲတာကြောင့်လို့ဖြေဆိုသွားတာပါရခိုင်ပြည်နယ်တဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကျမတို့ VOA သတင်းတောက်ရဲ့ပြောပြချက်တွေကိုလည်းနားဆင်နိုင်ပါလိမ့်ရှင်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့အုပ်ချုပ်မှုတက်တန်တစ်နှစ်ခွဲကြာလာပြီဖြစ်တဲ့ NRD အစိုးရအနေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ပြည်နယ်နဲ့တိုင်းတွေမှာဘယ်လိုစီစဉ်နေသလဲဆိုတာတွေကိုဆွေးနွေးထားတာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်အခုအရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမဝေနဲ့ခွတ်တော်သိန်းတို့ကပြောပြကြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့30ကြိမ်မြောက်ထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်သမ္မတထရန့်ရဲ့အာရှဒေသ၅နိုင်ငံခီးစဉ်မှာဖိလစ်ပိုင်ဟာနောက်ဆုံးခီးတစ်ထောက်ဖြစ်ပါတယ်ထိပ်သီးအစည်းအဝေးအင်ရှင်ဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတီးနဲ့သမ္မတထရမ့်တို့ဒီကနေ့မှတရားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတထရမ့်ကိုဖိလစ်ပိုင်နိုင်ငံရောက်သွားခင်ဖိလစ်ပိုင်နိုင်ငံသား3,500လောက်စုဝေးပြီးတော့သမ္မတထရမ့်ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့မနီလာမြို့တော်မှာအမေရိကန်တန်ယုံရှိရာကိုခြိတက်ဖို့ကြိုးစားခဲ့ကြပါတယ်။ဆန္ဒပြသူတွေကသမ္မတထရမ့်ထွက်သွားဖို့ကြွေးကြော်အော်ဟစ်ခဲ့ကြပြီးတော့အထီးကယုံနှိမ်နင်းရေးရဲတွေကသူတို့ကိုပိတ်ဆို့တားဆီးခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းမနီလာမြို့တော်မှာရောက်ရှိနေပါတယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်တဲ့အစည်းအဝေးတွေကို၃ရက်ကြာကျင်းပသွားမှာဖြစ်ပြီးတော့အစည်းအဝေးအဆုံးသတ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုစင်ကာပူနိုင်ငံကိုလွှဲပြောင်းပေးမှာဖြစ်ပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်ကသူနဲ့ရုရှားနိုင်ငံဟာ2016ခုနှစ်အမေရိကန်သမ္မတယူကော့ပွဲမှာဝင်နှောက်ယှက်တာမျိုးမရှိခဲ့ဘူးဆိုပြီးခံစားရတယ်လို့သူယုံကြည်တယ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တဲ့အတွက်အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူအောင်နှစ်ယောက်ကသမ္မတထရမ့်ကိုတနင်္လာနေ့မှာဖြစ်တင်ဝေဖန်ကြပါတယ်ဒေါ်နယ်ထရမ့်ဟာသူပြစ်ချင်တယ်လို့လေးလဲလျောပေးလဲယုံနဲ့နိုင်ငံများကောင်းဆောင်တွေကကစားလိုက်လို့ရတယ်။သူ့ဘာသာမလုံမချုံဖြစ်နေတာကိုအတုံးချလိုက်လို့ရတယ်ဆိုပြီးသမ္မတပူတင်ကပြလိုက်တာဟာအမျိုးသားလူမျိုးရေးအမြင်ကနေဆိုရင်တိတ်ကိုစိတ်ပူစရာကောင်းတယ်လို့ဆီယန်ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်ကအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကလပါနဲ့အတူ CNN သတင်းဌာနနဲ့မီးမြန်းခန်းမှာပြောပါတယ်။ရုရှားဟာအမေရိကန်အတွက်တိတ်ကိုတည်တာတဲ့ချင်းချောင်းမှုဖြစ်ပြီးအဲ့ဒီလိုမဟုတ်ဘူးလို့ပြောဆိုတာဟာဒီတိုင်းပြည်အတွက်အန်ဒရယ်ဖြစ်စီတယ်လို့မစ္စတာကလပါကပြောပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ထိပ်သီးအစည်းအဝေးကိုခေါင်းဆောင်နှစ်ဦးတယောက်ချင်းတွင်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တာနဲ့ပတ်သက်လို့သမ္မတပူတင်နဲ့ပြောဆိုခဲ့တာရှိသလားလို့သမ္မတထရမ့်ကိုစနေနေ့ကမေးတာပါသမ္မတထရမ့်ကသူကမနှောက်ဘူးလို့ပြောပါတယ်သူကိုကျွန်တော်ထပ်မေးပါတယ်ခမရအကြင်ကြင်မေးတာပဲလုံနိုင်တာပါလို့ပြန်ဖြေသွားပါတယ်အဲဒီနောက်ဒီကိစ္စတစ်ခုလုံးဟာဒီမိုကရက်တွေကထောင်ထားတာပဲဖြစ်တယ်လို့သမ္မတထရမ့်ကဆိုပြီးမစ္စတာဘရန်နန်နဲ့မစ္စတာကလပါတို့ကိုဝေဖန်ပြောဆိုပါတယ်
စပိန်နိုင်ငံဘာစီလိုနာမြို့မှာစနေနေ့ကတိတ်နေချီတဲ့လူတွေလမ်းမောထွက်ပြီးတော့ဆူယုံညပြီးတော့ဖမ်းဆီးအကျဉ်းချခံထားရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့နဲ့တီးခြားကက်လန်သမရနိုင်ငံကက်လန်ရီပပ်ဘလစ်အဖြစ်အတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ကြပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ဖျက်သိမ်းခံဒေသအစိုးရအဖွဲ့ဝင်၈ဦးနဲ့လူသိများထင်ရှားတဲ့တက်ကြွလှုပ်ရှားသူ၂ဦးတို့ရဲ့မိသားစုဆွေမျိုးတွေကထိန်းသိမ်းခံထားရသူတွေရဲ့ရုပ်ပုံတွေပါတဲ့နဖူးကြီးစာတမ်းတွေကိုကန်ဆောင်ပြီးတော့ထိတ်ဆုံးကနေခြိတက်ခဲ့ကြပါတယ်။အမကမပြေရအချင်းချခံထားရသူတွေထဲမှာကက်လန်ဒုတိယသမ္မတအော်ရီယိုရွန်ကော်ရက်စ်လည်းအပါဝင်ဖြစ်ပါတယ်ထုတ်ပယ်ခံထားရတဲ့ကက်လန်သမ္မတကာလက်စ်ပက်တီမွန်ကတင်းငွေနေနေမှာဗီဒီယိုနဲ့ပြဖို့တဲ့တဝင်းလွှာထဲမှာခွဲထွက်ရေးကိုလူလာတဲ့စူဝေးဆန္ဒပြသူတွေကိုအားကျုံးမှန်တဲ့တက်တက်ကြွကြွရှိကြဖို့နှိုးဆော်ထားပါတယ် ဆန္ဒပြသူအများပြားဟာကက်လန်ထုံတန်းစင်လာအယောင်ဖြစ်တဲ့အနီနဲ့အဝါအောက်ခံအယောင်ပေါ်မှာတရီကန်ပုံအပြာရောင်နဲ့အထဲမှာကျေပြူဆင့်ထားတဲ့လွတ်လပ်ရေးကိုလူလာတဲ့အက်စတလာရာအလန်နိုရီကိုကင်ဆောင်ထားကြပါတယ်။စုယုံဆန္ဒပြပွဲမှာပါဝင်သူ9သိန်းခွဲရှိတယ်လို့ဘာစီလိုနာရဲအဖွဲ့ကပြောပါတယ်
။လေဘနွန်ဝန်ကြီးချုပ်ဟာရီရီကဆော်ဒီအာရေဗျကနေမကြခင်မှာမိခင်နိုင်ငံစီပြန်လာတော့မယ်လို့တနင်္ဂနွေနေ့ကအခိုင်အမာပြောခဲ့ပါတယ်။သူနှုတ်ထွက်တဲ့အကြောင်းနိုဝင်ဘာလ4ရက်နေ့ကဆော်ဒီအာရေဗျမှာရုတ်တရက်ကြေညာခဲ့တာပါ။သူ့ပါတီပိုင် Future TV နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုမစ္စတာဟာရီရီကရီယတ်ပြူမှာလုပ်ခဲ့ပါတယ်။သူ့ကိုဖမ်းထားတယ်ဆိုတော့ကိုငင်းခဲ့တယ်လို့ Hezbollah အဖွဲ့နဲ့ဖွဲ့ထားတဲ့ညွန်မောဆွေအဖွဲ့ကိုဖြုတ်ခွဲဖို့ဆော်ဒီအာရေဗျကသူ့ကိုဖိအားပေးပြီးနှုတ်ထွက်ခိုင်းခဲ့တယ်ဆိုတော့ကိုလည်းသူကငင်းပါတယ်။တော့တော့ဆုံးဖြတ်တာဟာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လုံးလုံးဖြစ်ပြီးလက်ဗလွန်နိုင်ငံအတွက်အပြုသဘောဆောင်တဲ့အံ့အားသင့်မှုမျိုးပဲဖြစ်စေချင်ခဲ့တယ်လို့ပြောပါတယ်။တိုင်းပြည်ဟာအန်ဒရယ်လဲကြတော့မယ်လို့သူကပြောပေမဲ့ဘသူစီကအန်ဒရယ်လဲဘာအန်ဒရယ်လဲဆိုတာကိုတော့တိတိကျကျမပြောပါဘူး။တနင်္ဂနွေကလုတ်တဲ့လက်ဗလွန်မှာနှစ်ဆင်လုံနေကြတာဝုတ်အပြစ်ပြိုင်ပွဲမှာဝင်ပြိုင်တဲ့အပြစ်သမားတွေကြည်သူတွေကဝန်ကြီးချုပ်ပြန်လာဖို့တောင်းဆိုခဲ့ကြပါတယ်။ Waiting for you ဆိုပြီးရေးထားတဲ့စာရန်တွေကိုလူတချို့ကကင်မြောက်ဝေယံခဲ့ကြပါတယ်ခင်ဗျာ။
UAE ဘီကန်တိုင်ရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
UAE အမေရိကန်တန်ကားသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုံနီးလုံဟန်ပြောင်းလဲလာတာကိုဖိလစ်ပိုင်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ယင်းနည်းမြုံနံမှုဆိုင်ရာညီလာခံအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောခဲ့ပါဗျာ
Chin business in Myanmar previously say that it was much easier then because then you only knew whom you had to bribe It's a lot more difficult
မြန်မာနိုင်ငံမှာအရင်ကစီးပွားရေးလိုရတာပိုးပြီးတော့လွယ်တယ်လို့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့ဘသူ့ကိုလက်ထိုးရမလဲဆိုတာသိဖို့လိုအပ်တာပါ။အခုတော့စီးပွားရေးကိုနှီးမှန်လမ်းမှန်ဘယ်လိုလုပ်ရမလဲဆိုတာကိုသိဖို့လိုအပ်တာကြောင့်ပိုးပြီးတော့ခက်ခဲလာပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ကတော့ဝန်ဆောင်မှုတွေကိုတနည်းအားဖြင့်နဲ့ပြီးအောင်အွန်လိုင်းကနေလျှောက်ထားနိုင်တဲ့စနစ်တိုးတက်လာအောင်ဆောင်ရွက်နေပြီးတော့ဒီမိုဘျူရိုကရေစီကျိုးနီစနစ်လှုပ်ထုံးလုပ်နည်းတွေကိုချော့ချဖို့ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးအထူးကြံအဖြစ်ကနေအသစ်ထွက်ပေါ်လာတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးအကြကာလမှာကြုံတွေ့နေရတဲ့အခက်အခဲတွေအများပြားရှိပါတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့အားလုံးပါဝင်နိုင်ပြီးရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအာဆီယံနိုင်ငံတွေနဲ့အတူရရှိနိုင်ဖို့ခိုင်ခိုင်မာမာကြိုးပမ်းနေတဲ့အကြောင်းပြောသွားပါတယ်။ကမ္ဘာတစ်လွှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုမြင့်တင်မှုနဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝတိုးတက်ရေးအတွက်ဆယ်နှစ်မဟာဗျူဟာစီမံကိန်းချမှတ်လှုပ်ဆောင်နေပြီးတော့တခြားအာဆီယံနိုင်ငံတွေကပါလိုက်ပါလှုပ်ဆောင်ကြဖို့အားပေးကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ
်။ဒီခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်အတွင်းရိုဟင်ဂျာမျိုးသမီးတွေကိုမြန်မာစစ်သားတွေကအစီအစဉ်တကျပိတ်မှတ်ထားပြီးတော့ဝိုင်းပြီးမတိုင်းကျင်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂထူးတန်တမန်တူကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လေမိုင်းကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂဒီမူချိုးရဲ့ထူးကိုယ်စားလှယ်ဖရာမီလာဖက်တန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုသွားပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ကောက်ဆက်ဘဇားဒေသမှာရိုဟင်ဂျာဒုက္ခသည်6သိန်း1000လောက်ရှိနေတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဆိုးသွမ်းရက်စက်မှုအများပြားဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိရောက်နိုင်တယ်လို့မစ်ဖက်တန်ကပြောပါတယ်။ဗရင်းချင်းခံရတဲ့ထိတ်လန့်မှုအဖြစ်အပျက်တွေကိုကြားခဲ့ရပါတယ်။ဗရင်းချင်းခံရတာရဲ့အကျိုးဆက်အနေနဲ့အမျိုးသမီးနဲ့မိန်းကလေးအများအပြားတည်ဆုံးခဲ့ကြရပါတယ်လို့မစ်ဘက်တန်ကတက္ကသိုလ်မှာသတင်းတောက်တွေကိုပြောပါတယ်။အဲ့လိုလိမ်မိုင်းကြမ်းဖက်တာတွေကိုမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကညွန်ကြားစီစဉ်ပြီးကျူးလွန်ခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်သားများပြားကဝမ်းပြီးမရင်းချင်တာလူမြင်ကွင်းမှာအတင်းကျပ်ကိုလူနီချုပ်ခိုင်းတာအရှက်ရအောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားချိန်အတွင်းလိန်ကျွန်းလုခိုင်းတာတွေအပါအဝင်လိမ်မိုင်းကြမ်းဖက်မှုပုံသဏ္ဍာန်တွေကိုထပ်ပြေးလာသူတွေစီကနေတသမတ်ထိကြားခဲ့ရပါတယ်လို့မစ်ဘက်တန်ကပြောပါတယ်။လေမဲဆိုင်ရာကြံဖက်မှုကျူးလွန်သူတွေထဲမှာမြန်မာနယ်ကြားဆောင်ရတပ်ဖွဲ့နဲ့ရခိုင်ပြည်နယ်ကတခြားလူမျိုးစုတွေနဲ့ဖွဲ့ထားတဲ့ပြည်သူစစ်တွေလည်းပါတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။လေမဲဆိုင်ရာကြံဖက်ခံရတာဟာလူတွေအများများထွက်ပြေးရတာရဲ့အဓိကအကြောင်းတစ်ခုဖြစ်ပြီးရိုဟင်ဂျာတွေကိုဝိုင်းပြီးတုတ်တင်ရှင်းလင်းတဲ့အခြေအနေအောက်မှာဖြစ်ခဲ့တာလို့ရေမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကပြောပါတယ
်။ Saudi Arabia ဘီယင်ဆော်မန်ဘင်အဗ်ဒူလာဇစ်အယ်ဆာအုဒ်ကာ T20 ထီနန်းကိုဆွန့်လွတ်ပြီးတော့သူ့ရဲ့တားဖြစ်သူအင်ရှီမင်းသားမူဟာမက်ဘင်ဆာမန်ကိုထီနန်းလွှဲပေးတော့မယ်ဆိုတဲ့သတင်းမဟုတ်မှန်တဲ့အကြောင်းဆော်ဒီအာရေဗျကညင်းဆိုလိုက်ပါတယ်။ဘယင်းကြီးထီနန်းဆွန့်မယ်ဆိုတာဘလို့အကြောင်းမျိုးနဲ့မှဖြစ်နိုင်ခြင်းမရှိပါဘူးလို့အမည်မဖော်တဲ့ဆော်ဒီအကြီးတန်းတာဝန်ရှိသူတဦးက Bloomberg သတင်းဌာနကိုပြောပါတယ်။ဆော်ဒီဘင်ဟာကျမ်းမာရေးကြောင့်သူတို့ရဲ့တာဝန်ကိုထမ်းဆောင်နိုင်ခြင်းထမ်းဆောင်နိုင်တဲ့အခြေအနေမရှိဘူးဆိုရင်တောင်မှပုံမှန်အဖြစ်အာဏာကိုဆက်လက်ပြီးတော့ကင်ထားတယ်ဆိုတာကိုသူကထောက်ပြပါတယ်။ဆော်ဒီမင်းဆက်တခုအသက်ရှင်နေချိန်အတွင်းထီနန်းဆွန့်တဲ့ဖြစ်ရပ်တခုတော့အရင်ကရှိခဲ့ပူပါတယ်။1960ပြည့်အလယ်ပိုင်းနှစ်တွေတုန်းကဘီယင်ဆာအုဘင်အဗ်ဒူလာဇစ်ဟာအာဏာရမိသားစုဝင်တွေရဲ့ဖိအားပေးချက်ကြောင့်သူ့ရဲ့ညီဖြစ်သူကိုနမ်းမွေခံမင်းသားဖာဆယ်ကိုထီနန်းလွှဲပေးခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကဆော်ဒီဘီယင်နိုင်ငံမှာရင်ဆိုင်နေရတဲ့ဗန္ဒာကြီးအကြက်တဲကနေကျော်လွန်အောင်လုပ်ဖို့အတွက်မင်းသားဟာအာဏာအများပြားကိုရယူထားခဲ့ပြီးသားဖြစ်ပါတယ်။ဘီယင်ဆော်မန်ဟာလာမယ့်နှစ်ရက်အတွင်းဆုံးဖြတ်ချက်ချတော့မှာဖြစ်တာကြောင့်အင်ရှိမင်းသားဟာမကြခင်နန်းတက်တော့မယ်ဆိုပြီးတော့အီရန်ရုပ်သံဌာနကနေ Press TV မှာပြီးခဲ့တဲ့သတင်းဘက်ကပြောဆိုခဲ့ပါတယ
်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမဝင်တဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားကြတာပါရှင်။ဒီကနေ့မနေ့ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်မြောက်ပိုင်းရဲ့နောက်ဆုံးသိထားရတဲ့အခြေအနေကိုထုတ်လွှင့်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားချင်ရတဲ့အဓိကအကြောင်းကနေထိုင်စားသောက်ရေးအခက်အခဲနဲ့နိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတဲ့ NVC ကတ်တွေကိုလောက်ရမှာကြောင်းဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကပြောပါတယ်။တချိန်တည်းမှာပဲလုံခြုံရေးအာမခံချက်ရမယ်ဆိုရင်တောင်အစ္စလမ်ဘာသာဝင်တွေနဲ့အတူတနေရာထဲမှာပြန်မနေနိုင်တော့ဘူးလို့ရခိုင်တိုင်းရင်းသားတွေဘက်ကလည်းပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်ကလက်ရှိလုံခြုံရေးအခြေအနေအပါအဝင်အဲ့ဒီဒေသမှာအတူနေထိုင်ခဲ့ကြသူတွေရဲ့သဘောထားတွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မဆုမြတ်မွန်ကပြောပြမှာပါရှင်။
VOA မြန်မာပိုင်းအပါအဝင်နိုင်ငံခြားသတင်းဌာနတချို့ကသတင်းလောက်ဆယ်ယောက်လောက်ဟာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အစီအစဉ်နဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်သတင်းယူခဲ့ရခဲ့ပါတယ်။အဓိကကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့စတဲချပြင်ဆင်နေကြတဲ့အစ္စလမ်ဘာသာဝင်တွေနဲ့သတင်းတောက်တွေကိုတွေ့ဆုံမေးမြန်းခွင့်ပေးခဲ့တာဖြစ်ပါတယ်။မောင်တော်မြို့နယ်အလဲတန်ကျော်ကနေပြီးတော့ကားနဲ့မိနစ်30လောက်သွားရတဲ့လေရင်ကွင်းချောင်းဘေးမှာစတဲချနေကြတဲ့အစ္စလမ်ဘာသာဝင်တွေကိုအရင်ဆုံးတွေ့ခွင့်ရပါတယ်။လင်းကွင်းချောင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်သွားချင်သူတွေစတဲ့ချစခန်းလိုဖြစ်နေတဲ့နေရာမှာတွေ့ရသလောက်လူဦးရေခန့်မှန်းချေကတော့တထောင်ဝန်းကျင်လောက်ရှိပါတယ်။မင်းနိုင်ခဲ့သူတချို့ကတော့သူတို့အနေနဲ့စားဝတ်နေရေးအလုပ်ကိုင်အခက်အခဲတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဘူဒီတောင်မြို့နယ်ကလာတယ်လို့ဆိုတဲ့အဘူဒါဟတ်ကအခုလိုပြောပါတယ်။
အလောတော့မရှိပါဘူးကျွန်တော်စတော်ရီစောက်ရက်ခက်ခဲဖိနေပါတယ်တခုလေးစီးရှိပါလေးဝင်လို့မရပါဘူးညောကနေတော့ကျွန်တော်နေလို့မရဘူးလို့ကျွန်တော်ဒီမှာပြန်လာ
သူပြောတာကတော့ဒီအလုံလည်းမရှိဘူးစားရည်တောက်ရည်လည်းခက်ခဲနေတယ်ဆေးဝယ်လို့လည်းမရဘူးမြောက်ပိုင်းမှာနေလို့မရလို့ဒီကိုလာတာလို့ပြောသွားတာပါဒီနေ့ကနေနေတော့ကခီးစင်မှာဒီမှုဝင်ချောင်းဝနဲ့ဂေါ်တူတာယချောင်းဝကြားမှာရှိတဲ့နတ်မြစ်ကမ်းဘေးကိုလည်းရောက်ပါတယ်အဲ့ဒီမှာလည်းဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေသူ80လောက်ကိုတွေ့ခဲ့ရပါတယ်သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုသွားမယ်ဆိုရင်ဆက်လီကတယောက်ကိုကျပ်ငွေ8000ပေးရတယ်လို့ပြောပါတယ်သူတို့အနေနဲ့အခုလိုမျိုးနိုင်ငံတွေကထွက်သွားဖို့ကြိုးစားနေကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေကိုပြန်လာနိုင်ရေးအတွက်လည်းအစိုးရကဆောင်ရွက်နေပါတယ်ဒါပေမဲ့ဒေသခံရခိုင်တိုင်းရင်းသားတွေကတော့အရင်ကလိုမျိုးဒီမတူတဲ့အတိုင်းအဝိုင်းတွေအတူနေဖို့မဖြစ်နိုင်တော့ဘူးလို့ပြောပါတယ
်အဲ့လုံးဝမဖြစ်ဘူးကျွန်တော်ကအဲ့ကလနဲ့စီအတူနေလုံးဝမရတာသူတို့လာမယ်ဆိုရင်ကျွန်တော်တို့လက်မခံဘူးကျွန်တော်မနေနိုင်ဘူးသူတို့ကသူတို့ကရရဆက်ဆက်တိုက်တာ
အဓိကအကိုတို့ရဲ့ဆွေးရီးပူကတော့လုံချုံရေးပေါ့
လုံချုံရေးပြောတာကဟုတ်ပါတယ်ဒါပေမဲ့အဲ့လုံချုံရေးကထားရမှာမဟုတ်ဘူးလေသူတို့မှဖောက်ခွဲပောက်ခွဲတဲ့နေရာကိုထားသွားလို့ရှိရင်ကျွန်တော်တို့မှဘာမှမရှိဘူးလုံချုံရေးအပြစ်ပြင်းဆိုရင်လည်းကလာနေနေမှာပေါ့ကျွန်တော်တို့သူတို့မှကတိတ်မြေခုံးဝင်အဲ့ဒါကိုပဲသူတို့ကအဟိုအားကိနေ
တနင်္ဂနွေနေ့ကသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းရဲ့လုံခြုံရေးအခြေအနေကတော့မြင်ရသလောက်တည်ငြိမ်ပါတယ်။လုံခြုံရေးနဲ့ပတ်သက်လို့ဒီအမှတ်လေးနေကြားဆောင်တပ်ဖွဲ့တက်ခွဲမှုဒူရဲမှုကြီးဦးမြင့်ကျော်ကိုအခြေအနေမေးကြည့်ပါတယ
်။ဘုရားတော်တော်လေးတည်ငြိမ်သွားပါပြီ။ရန်နဲ့ဆိုင်တော့ကျွန်တော်တို့ချောင်းဝကင်းကန်းဆိုတဲ့ဒူရဲရဲ့ပြန်ဖြစ်ဒီတိုင်းသားပြည်ထားတာဖြစ်တဲ့တော်တော်လေးတည်ငြိမ်သွားပါပြီ
။အခုဒီနေရာမှာလည်းသူတို့ကိုဟိုဘက်ကကိုကူးနိုင်ကူးသွားခြင်းနဲ့ဆိုရင်လည်းလွတ်လွတ်လပ်လပ်သွားလို့ရလား
။အဲကတ်တတ်ထားတာကျွန်တော်ကမရှိပါဘူး။လုံလုံရေးသူတို့အခုမဖြစ်အောင်ပဲ
ထိန်းသိမ်းပေးတာမရှိပါဘူးလုံခြုံရေးတာဝန်ယူပေးတာမရှိပါဘူ
းဘူဒီရောင်မောင်တော်ဒေသပဲလုံခြုံရေးအတွက်နေကြားဆောင်တပ်ဖွဲ့တွေအပြင်လောလောဆယ်ဒေသခံတပ်တွေတာဝန်ယူထားတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုညွတ်မှုဗိုလ်မှူးချုပ်အေးလွင်က VOA ကိုပြောပါတယ်လုံခြုံရေးအတွက်ပြက်ပြက်သားသားဆောင်ရွက်တယ်လို့အေးအေးချမ်းချမ်းနေထိုင်လူတွေအပေါ်မှာလူခွင့်ရချိုးဖောက်တာမျိုးမရှိဘူးလို့လည်းသူကပြောပါတယ
်။ဟိုကျံပဲ့တမားတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့တပ်မတော်နေရတော့ပြက်ပြက်သားသားအေးအေးယူဆောင်မှုလည်းလို့ဂျန်နဲ့အေးအေးချမ်းချမ်းနေလို့တဲ့ဘင်းဒီဒီပေါ်မှာတော့ကျွန်တော်တို့နေရဘာမှနှိစက်ညှင်းပန်းတာတွေမရှိဘူး။လူတွေလည်းလူသားတွေနေတဲ့ပဲကျွန်တော်တို့နိုင်ငံနဲ့လက်ခံတာပါပဲ။ဥရင်းနဲ့ညီပါ
။ဩဂတ်စ်လကုန်ပိုင်းတုန်းကအာဆာအကျံဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်နေမြေရှင်းလင်းမှုတွေအတွင်းမှာတမရော်ကဒီလူခွင့်ရချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အဲဒီနောက်အမေရိကန်အပါဝင်နိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာဖိအားတွေပေးနေပါတယ်။တမရော်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားတဲ့အရေးယူတက်ခတ်မှုတွေလုပ်ဖို့အတွက်လည်းအမေရိကန်အစိုးရကစဉ်းစားနေတယ်လို့အမေရိကန်လွှတ်တော်မှလည်းကြိုးပမ်းနေပါတယ်။ရခိုင်မြောက်ပိုင်းအရေးကြောင့်ပဲအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာအခုဗုဒ္ဓဟူးနေ့နိုဗ ెంబ ာလ15ရက်နေ့မှာနေပြည်တော်ကိုလာမှာဖြစ်ပါတယ်။သူရဲ့ခီးစဉ်၃ရက်အလိုမှာသတင်းတောက်တချို့အနေနဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့မောင်တော်ဒေတာဘက်ကိုလေးလာခွင့်ရခဲ့တာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြပြသွားတာပါရှင်။ဒီသတင်းအပြည့်စုံကိုနားထောင်ကြည့်ရင်တော့ VOA ရဲ့ Facebook စာမျက်နှာပါရော VOA ရဲ့ website စာမျက်နှာပါမှာပါနားဆင်နိုင်ကြပါတယ်ရှင်။အခုဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ကြရပါမယ်။ဒီမိုကရေစီစနစ်စီဥတီရှောက်လှမ်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာငြိမ်းချမ်းရေးအပြင်စီးပွားရေးကလည်းအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်။ရခိုင်မြောက်ပိုင်းပြည်ပခအပါဝင်တိုင်းရင်းသားဒေသတွေမှာအေးချမ်းရေးကြိုးပမ်းမှုကလည်းတွတ်တက်မှုတည်တည်တသာမတွေ့ရသေးပါဘူး။ဒီတော့စီးပွားရေးအပိုင်းမှာရောအုပ်ချုပ်မှုတက်တန်းတစ်နှစ်ခွဲကြာလာပြီဖြစ်တဲ့ NLD အစိုးရအနေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတွတ်တက်မှုအတွက်ပြည်နယ်နဲ့တိုင်းတွေမှာဘယ်လိုစီစဉ်နွေဆောင်ရွက်ဖို့အကောင့်ထဲဖို့ရှိနေပါသလဲ NLD ဘဟုစီးပွားရေးကော်မတီဝင်ဦးအေးလွင်ကိုဒေါက်ခင်မြတ်သက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်အခုတော့ဒီလိုမျိုးလာပြီးတော့ဖြစ်ကြပြီးတော့ဦးအေးလွင်ကအများကြီးရှိနေတယ်ဦးအေးလွင်ဆိုရင် NLD ကဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာပေါ့နော်ဒီ NLD အစိုးရလက်ထက်မှာဆိုလို့ရှိရင်နိုင်ငံတကာရဲ့ဖိအားတွေကလည်းအများကြီးခံနေရပါတယ်အထူးဖြင့်ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီချိန်မှာဟိုအဲ့လိုဖိအားပေးခံနေရတဲ့အပြင်ကိုဒီငြိမ်းချမ်းရေးအတွက်တွေပါဆက်ပြီးတော့လုပ်နေရတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကို NLD ကစိတ်ကြိုက်မလုပ်နိုင်ဘူးလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံဆိုလို့ရှိရင်တင်ရန်ဇာတ်တွေလည်းအများကြီးပေါ်တယ်ဒီလိုမြန်မာနိုင်ငံမှာပေါ့နော်ဆိုတော့ပြည်နယ်နဲ့တိုင်းလိုက်ပေါ့နော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘာတွေလုပ်တင်လဲဆိုတာ NLD ဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူအနေနဲ့ဦးဝင်းနဲ့စပြီးပြောပြပေးပါပထမဆုံးဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးဟုတ်ပေါ့နော်ရခိုင်ပြည်နယ်ပေါ့နော်အဲ့ရစပြီးတော့ပြောပြပေးပ
ါမြို့သားစုအဖွဲ့ချုပ်ကကျွန်တော်2013လောက်တည်းကစီးပွားရေးမူဝါဒတွေကိုရေးဆွဲတယ်ရွေးကောက်ပွဲတရားစာရမှာလည်းဘယ်လိုစီးပွားရေးစနစ်နဲ့တောင်းမယ်ဆိုတာလည်းညင်ညာခဲ့တယ်ရွေးကောက်ပွဲနောက်ပိုင်းမှာတောင်းဝင်ယူရတဲ့အချိန်မှာအစိုးရတောင်းယူရတဲ့အချိန်မှာလည်းစီးပွားရေးမူဝါဒ12ချက်ကိုလည်းတင်ပြထားတယ်။အဲ့ဒီအသေးစိတ်တွေကလည်းဝန်ကြီးဌာနတွေကိုအသေးစိတ်ညွှန်ကြားထားတာရှိတယ်။ကျွန်တော်တို့ကတော့အခုအစိုးရတဲ့လက်ထက်မှာမြန်မာနိုင်ငံရင်းနှီးမှုကော်မတီအစ်စ်ဥပဒေပြဋ္ဌာန်းလိုက်တယ်။အစ်စ်ပြဋ္ဌာန်းတဲ့အထက်မှာမဖွံ့ဖြိုးသေးတဲ့ဒေသပုံပြမှုနည်းပါးတဲ့ဒေသတွေကိုနိုင်ငံခြားရင်းနှီးမှုမှဖြစ်စေတိုင်းရင်းနှီးမှုဖြစ်စေကိုပို့ပြီးအခွင့်အရေးပေးတဲ့ဥပဒေတွေထည့်သွင်းစားတယ်။ဥပမာပြင်ရခိုင်လိုချင်းတောင်လိုเนาะနောက်တစ်ခါတခြားတိုက်နယ်ပြည်နယ်နယ်စုံနယ်ပြားတွေမှာဆိုရင်ဒါဥစားပြီး1ဆို9နှစ်ခံစားခွင့်ဒီအကောက်အခွန်ကင်းလုပ်ခွင့်ခံစားခွင့်ကိုပေးထားပါတယ်။နောက်တစ်ခါမြေပိုင်ဆိုင်မှုနဲ့မြေငါးကြီးနဲ့ပတ်သက်လို့တခြားဒေသတွေမှာဆိုရင်ပထမ250နောက်10နှစ်10နှစ်ဆိုအနည်း90အဲ့လိုခုနမဖုံပြိုးစည်းတဲ့ဒေတာတွေမှာဆိုအနည်း90အပြင်ရင်းနှီးမြှုပ်နှံတဲ့လူကအနည်း90နဲ့သူတို့ရင်းနှီးမြှုပ်နှံတဲ့အခါမှာအားမရဘူးဒီတက်ပို့ပြီးလိုချင်ပါတယ်ဆိုရက်တီးခြားတောင်းဆိုရင်ကျွန်တော်တို့အာနေပြီးတော့လွတ်တော်ကိုတင်ပြပြီးတော့ဒီစီမံကိန်းဒီစီဝိုင်းလုပ်ငန်းကအနည်း90အပြင်နောက်ထပ်သူတို့တောင်းဆိုတဲ့နှစ်ပေါ်မှာမူတည်ပြီးဘယ်နှစ်တိုးပေးသင့်ပါတယ်လွတ်တော်ရဲ့သဘောကျယူပြီးတော့ပေးမယ်ဆိုရက်ခွင့်ပေးမယ်ဆိုတဲ့အချက်တွေပါပါတယ်အဲ့တော့ Mr. Zaliu Pajo, CY Company in there, Tanga Bida, Suyari, Tanga Bida, Suat Kujin and Light, General Jandi Pivo, Chibare, Tale General, Shut Dorian to say, Tanga Bina Shut Dorio, General Jabiwa. Pari Lazaro, Tanga Bina and Light, do ye master planning, CY planning, she would do. Ubami Jakai's Wazo. Jakai be there ye. The child Tanga Bina is saying, to a pin lay you by Sangare. And now wet, can you by Sangare appear? Gano Yina and Dundi Ale, Shapu Nine Yashi Nine, Gano Yina, Tanzada, Pinle Machidalo. Could not be a Pinle Tanzada Pite, Tangari Ule, Nalungani Ule, Dodi of Lutina. A Gayumia, Dilangani, Pumudi of Lunai Soya. Can you run the Shoma? E can say only Titobido. Nanganjau, Taya is full of Nine. I in love with Pinle Yuma Bear, Yakaini Mobau, Yari Tain Tawai Machida, Naburo Munati. You are dying on it, and nobody will be able to get a pipe by it. Eddie Ma, you know, they can't be so. Bido, Togo Lungani, Tobio, I'm a data BC, Alo, Nanganjo, the Buddha, Uzabi, Lunga, Lubu, Luare. Not a Jacama, Dani Bose, the Omid Bombe. Not the child Dinan is a United Harija, Gomin, Shime. A data Dinan Yuma, Chica Bido, a group is industrial, Lubu, Ludo, Tadiagaro, Tourism. Kabama Namajiga and Gabelli Lukanjibio, November Namajila, Chonda, Guisa, Sadibio, Obamaso, eh? Oh, Qua. The Luce Gandhi, the Lupin Legandi, Rule, Pizuada, who took the Bobby on Lubu, Lubare, Namaji, the kind Piari, she might. How Uzabi is a little lobe, Lulu, Chindown at the Lube. Chindown at the Damale, Chindown at the Dada BCD, to be Chindown Bandi Luhamuri, Kizuada Lungani, Tari Aron Lubu. I know. Did they not the cool Uma Piram? The Chatina Binial, Uma, Kayabi Nesula, Kayadi Tatu, Matatu Dun Longanego, Senija Loame, but when you take him with Nenayan, Neonu, Jama Sanya Piame, Kayabi Nemazo, General Gazina Sigar, Loygo, Chaubiadi, the Chetaka, Italy Uber of Bugabu. Any do, did that duet, Commissio Chicama. A good
Yakaye, Che, Kukayama, Padaibono, Tapunbu to them who name Yaribono.
เราเหมียวป้ายอยู่เนเน่ตึกไล่มาเลยกระชิงปีเนี่ยกระชิงปีเนี่ยโหชั้นดีมาตั๋วกันป่ะเนาะกระชิงปีเนี่ยมาอ๋อที่โหอ่ะอนุญาตดิโมคราซีพั่วจုံนี่เนี่ยบาริเนี่ยป่ะเนาะลุ้นเต็นเลยที่คอมมิตี้อ่ะนี่ภิรอาจารย์ไปจังมากระชิงปีเนี่ยอะไรตรุอ่ะตู้เนี่ยเดต้าจั่วกะกระชิงปีเนี่ยดีเตียนษาตะป้อจั่วว่าเลยอยู่ซะทาเลยอยู่ซะทาเลยอะตรงๆอ่ะตะกิตะคากะญิงๆยี้ไม่ชื่อดีลุตั๋วลาละกะเคเรดีต้ามะลุเตียน တယ်ဘာဖြစ်လဲဆိုတော့ ARD မြစ်ကတောင်ဘက်ပိုင်းမှာဒီကချင်ကနေဆင်းလာတဲ့သခိုင်းတိုင်းထဲမှာဆိုရင်မြေရိုးတစ်ချောင်းရွှေတွေတွေ့တယ်မြေရိုးတစ်ချောင်းမှာတွေ့ရရွှေတွေစီအပေါ်မှာပင်ပရွှေကြောတွေရှိနိုင်တယ်တခြားတတ်ထုတွေလည်းရှိနိုင်တယ်နောက်တစ်ခါကချင်ပြည်နယ်ကလည်းတဘွားပဝန်းကျင်လှပတဲ့အတွက်ခီးစွားလုပ်ငန်းတွေနောက်ရေခဲတောင်တို့နေရာမျိုးတွေရှိတဲ့အတွက်ဘူတာဦးတို့ဘာတို့မှာခီးစွားလုပ်ငန်းတွေတိုးတက်ဖို့မျိုးလုပ်နိုင်တယ်အခုကတရုတ်ပြည်ကစမဲ့ပိုလမရလည်းဝမ်ဘက်ဝါတို့ကလည်းဒီဘက်ကိုဖြတ်ဖို့ရည်ရွယ်ထားဆိုရင်ခုနပြောတဲ့တိုက်ပို့ဆောင်လုပ်ငန်းတွေအဓိကလုပ်နိုင်တယ်
ဆိုတော့ကချင်ပြည်နယ်မှာကြောက်စိမ့်နေလည်းရှိရပါတော့။ဒီကကဘာမှာဘယ်မှာမရှိတဲ့ရှားပါတယ်။နောက်ဒီကချင်ပြည်နယ်ပြီးတော့ဟိုလေရှမ်းပြည်နယ်ဘက်ကိုအရှိတ်ဘက်ပေါ့နော်။အရှိတ်ဘက်တလွားရှမ်းပြည်နယ်အဲ့နေရာမှာဘာတွေလုပ်တယ်မလဲ
။ရှမ်းပြည်မှာလည်းကျွန်တော်ပြောလို့လက်ဖက်တွေစိုက်မယ်။ရှမ်းပြည်မှာပန်းမာလာတွေစိုက်မယ်။ရာသီဥတုရှင်တော့ farming တွေပေါ့နော်။တတိဝလံ farming တွေလုပ်ဖို့လိုပါတယ်။ဟိုမှာအသီးအနှံတွေစိုက်မယ်။နိုင်ငံခြားနဲ့ပူးပေါင်းပြီးတော့အေးအေးခန်းတွေတည်ဆောက်ပြီးတော့အချောတဲ့လုပ်ငန်းတွေအခုရှမ်းပြည်ဟိုကတာစီမှာရှိတဲ့တိနာဆက်ယုံကြီးရောရှိသေးတာပဲဒါမျိုးတွေလုပ်ဖို့လိုပါတယ်နောက်ကရှမ်းပြည်ရတဲ့ခုနပြောခီးစွတ်လုပ်ငန်းရှိတယ်ခီးစွတ်လုပ်ငန်းတွေလုပ်ဖို့လိုတယ်နောက်ကတတ်ထုတ်တရားစာသရှမ်းပြည်မှာဆိုရင်အထူးသဖြင့်အရှင်းမြောက်ဘက်မှာဆိုလို့ရှိရင်ကျွန်တော်တို့အခုဆိုရင်ကျွန်တော်သိရသလောက်ခပ်ပြူအဖြိုက်တဲ့ဒီဗာဂျင်တတ်ထုတ်မိုင်းတစ်ခုကိုငင်းချမ်းကြီးဒေတာတစ်ခုမှာတွေ့ရှိစားတယ်အဲ့လိုပဲတခြားတတ်ထုတ်တရားစာသတွေရတယ်ထုတ်ဖို့လိုတယ်တော့တခိတခါမှာရှမ်းပြည်မှာဆိုရင်ကဘာမွန်နာမည်ကြီးခဲ့တဲ့နာမတူဘော်ဒရင်းပိုင်းအဲ့ဘော်ဒရင်းပိုင်းရဲ့တန်ဇာတာကလည်းဒေတာရီအရတန်ပေါင်းတန်းချီရှိနိုင်စီတယ်ဆိုတော့ဒါတွေအလုံးကတိုက်ပြည်ရဲ့ကြီးဝါချမ်းသာမှုစီးပွားပုံပြတိုးတက်မှုလူသုံးကုန်တွေအတွက်မရှိမမြထုတ်ရတဲ့လုပ်ငန်းတွေကိုစနစ်တကျထုတ်ပေးဖို့လိုပါတယ်ဗမာပြည်ရဲ့တိုက်တပ်ပြည်နယ်14ခုထဲမှာသခိုင်းတိုင်းကအကျယ်ဆုံးဧရိယာနောက်တော့ချင်းတောင်နယ်လည်းဆက်တယ်အိန္ဒိယနယ်စတိဆက်တယ်သခိုင်းတိုင်းရဲ့အင်ဒီယာချင်းဟာအိန္ဒိယရဲ့အရှိမြောက်လို့ခေါ်တဲ့အာတမရိပူနာဂါလန်နော်မီဇူရာဆိုတော့ပြည်ကြီးလေးကမှလူတန်းပေါင်း400လောက်နေထိုင်တယ်။အဲ့ဒီတန်းပေါင်း400မကတ်ကိုကျွန်တော်ရှိရထွက်ခုတယ်ကိုနိုင်တယ်။က Joni Sabunine, Sansuva is a unite. Sagain Dian Sansuva, Eori Time being, Bogu Time being, Sansuva, and Jones Ability Tashi. Notaka, Sagain Dima, General, then Zaza Tupotolo Dine. She is Tatu Dine Sheet, Sagain Dima Gunado, Niket Tatu Sheet, now Sagain Dima, Chomi Duido, Tari Aloa, General Tian Zazago, Senator Tobu. Now he's all the Gansagain and Luja, the Guji Piari Shiva. A little Mandarin Dine Saint Dome, Yangon Dian or Digabo. Magui Dine's Rushin, a Piama Pit. Jina Tuni Shire, a Leia Tunigo, a Gulu, Piubla Tunimesa, Simine, no, Senegia Tude, Jina Dredo Gandhi, Nibigar, come on in it, Pekovi Lopu Luba.
A day by Nepido, Yamabia, and now Chan, now Piaviro, dear Shit Lobby, a day by. A good town man, the Senna Luce, the Yangon Dino, Eauriro, Mapagin Bono, Alpama, KMP Nero, Monty Nero, Tenin Dari Dino Shibare, D. Dario, but more than KMP Network.
KMP the Alleged and Naguna Bolivar, KMP Daddy, KY Nago KM Tainari, Nanya Yabibi, KMP Daddy, a digger Ada Jacka, General Asia Nanganya, Wimbot Hoopshed, Top of the Hoopshed, Yura Nangan Sassani, Miauri Shire, Cogri Shire. Didi Daria, General KMP Daddy was a Pan Muale, Imadango, Samulamu Puyo, Lunan and Dirajida. Pane was a media poor. Eighty Darima, let's say media, Yashi on low. Bido, Samulamu, Deza Lazalo, one, Tote Pumu on low. Now Bogota, she did, Sanji, Sabat, the Chaka Bertina, now Kayma Tonine, Dado Bicidio, Chicken Bido, Lunine, now Loga Quina, a Tejo Logan in the Lunine. Now Kayma, you are going to Jolo. Yazoo at the Goji Piari, she is a piece of Lunine. A little what didn't I die? Then I die, don't down it to that. So Pinle you by her. I've been a you by her, then I die, could not be a Pinle Yi Lungani, to the Pumu on Lutin, Egan in Luame, Rava Sayu Lungani, Kayen, Rava Sayame, Mone Rava, Diga Momaro Ravari, Daya Sayoni, Rava Muri, Tijakon Sam, Sanswari, or Moma Chabare. Tatu Kanagaro, Tina Vilayma, Titan the Tatu Shield, send me a two bottle of.
Now, so Bono, Pompeo, a Miazan of your young old Dine, then send when it at the Eauri, Bagoda, the deep Pawentima, Barry looked
at the Eauri, Bagoda, young old Dijaro, the Sassani there, of a Miga di Tapia there, Sons of Amiazo and United. Sons of Abbey, Sons of Mana Senua, the Chuck of Batina Sayame, not her, Bamboo, Wimbu Logani Loame, Tanga Wimla, Juanom Wimla, the Chatteris and Wimla, Sago. Nuzanomari Mwimla, and Dari Aloma, Yagde Bhutai, who Yangu Taima, Nailo Bulu, Luchas Yoni, no value at JBC, Malita Ibabono, Dari Aloma, Pima, Tita Yi Pitta to it, do we let to Tate to it? Let's say we would 99 be nine. These are Lazasa, heavy industry, I don't know that. Who's in Monogasa only to turn on a Bhutai member? Tamuri General Rua, look at Quan and Yabar.
Sir, Ta Dine Pine, no, a Dima Lotanari. Dilo Dine Pinere Mabe, Duyam, Dunia, a Kakeribono, Nenelli, a Tencho Mikero,
Nabate, Tenopio de Lupo. Muara Chara, General Party, CY Combia, Muara, Dilutan, Champion Women, Accounted for Raga, Tessa, Dine Pinetita, Suyari Net, Tessa, Pilonzu, Sing with Yitanaria, Chase, be counted for my Kakero, Nabate, Mia Paisan Bullish, Shinne on the Piam. Namane, a Yinkalube, Mia got the Chakuin, you tare. Lewaji O, Modo Bodhi looked at Senate, Porto Biro. Sigazar, speculation looked at Sigazar, a chinny, Sigazar, Boguri, Ubria, Yiyome. Now, a little good Yinimu Nine, I only look at that. Tanasa and Junjaja, the little good piano. Line down, Lurine line down, Lugu on. Kanakana, my pione, Ni Ubri, Topiam. Alo, why would you be am? A digagaro, a look to Mari, Yashi on, look with the Nani, the dynamic in Aloma Poyam. A vocational training of Pugu Pam. At Ario, don't in the law say you be nice to him. Look that in Ari there, you can be the title for Mama.
Fiorigan, they told him, Binidam, the Maya Sunigan season, Drigo, Ning Nunia by Martin, Nazan Nibi, a coolot, the Nin Lamanet by Man, now the champion be told him, be Varishin.
VOA မြန်မာပိုင်း အသံလွှင့် အစီအစဉ်တွေ ကို ဒီနေ့ ကို 6 ချိန် ထုတ်လွှင့် ပေးနေ ပါတယ်။ မြန်မာ စံတော် ချိန် မနက် ပိုင်း 6 နာရီ က နေ 9 နာရီ အထိ line meter 24 32 နဲ့ 40 တို့မှာ နားဆင် နိုင် ပြီး ဒီ အစီအစဉ် ကို ပြန်လည် နားဆင် နိုင် တဲ့ အချိန် တွေ ကတော့ မနက် 8 နာရီ က နေ 9 နာရီ အထိ တစ် ချိန် နေ့လယ် 12 နာရီ က နေ နေ့ခင်း 1 နာရီ အထိ တစ် ချိန် ဖြစ် ပါတယ်။ ညနေခင်း အစောပိုင်း 6 နာရီ ခွဲ က နေ 9 နာရီ အထိ အစီအစဉ် ကို line 16 19 နဲ့ 25 meter တွေမှာ ထုတ်လွှင့် ပေးနေ ပါတယ်။ ညပိုင်း 9 နာရီ က နေ 10 နာရီ အထိ အစီအစဉ် ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9နာရီအထိဆက်လက်နားဆင်ကြရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့ရန်ကုန်မြို့တော်ဟာတက္ကာကရာချီနဲ့ပို့ပြီးတော့တူလာနေသလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးမှတ်ချက်တိုလေးတွေ Facebook မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပေးချင်ပါတယ်ရှင်။တောင်နှင်းကြီးမြို့နယ်ကျန်စုအုပ်စုခွေးတော်ကုံရွာကသောရရှင်ဦးစိန်ဝင်းက15နှစ်သားတွေကစပြီးတော့အားပေးလာတာအခုအနှစ်60ရှိပါပြီ။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။15နှစ်သားတွေကအားပေးလာတာနှစ်60ဆိုလို့အခုအသက်85နှစ်လောက်ရှိပြီလို့ခန့်မှန်းရတဲ့ဒီဦးကြီးဦးစိန်ဝင်းတယောက်လဲကိုကျန်းမာစိတ်ချမ်းသာနဲ့အသက်ရှိရှိနေထိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော်။ကျမတို့ထုတ်လွှင့်ပေးတဲ့ဒီကျမရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့ဒီမေးစာတွေကိုလည်းပြန်ကြားပြီးတော့ကျမတို့ဒီကျမရဲ့အစီအစဉ်တင်ဆက်သူကိုဝင်းမင်းကိုမေးပေးမှာဖြစ်ပါရင်ခေါင်းကိုက်ဝေနာဆိုပြီးတော့တင်ဆက်ပေးခဲ့တဲ့ဒီကျမရဲ့အစီအစဉ်ပေါ်မှာသောရရှင်တယောက်ထူဖို့ဆိုတဲ့သောရရှင်ကခေါင်းတစ်ချမ်းကိုက်တဲ့ဝေနာကရေရှင်မှာဘာဖြစ်လာနိုင်မလဲတဲ့အမြဲလို့ကျမခေါင်းကိုက်နေလို့ဖြေပေးပါဆိုပြီးမေးလာပါတယ်ကိုမြအထီးကလည်းခေါင်းကိုက်လုံးဝပြတ်အောင်လို့ကုသရတဲ့နည်းတင်ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့အဲကြောင့်မလို့ကိုဝင်းမင်းကိုမေးချင်ပါတယ်ကိုဝင်းမင်းဒီသောရရှင်နေပြောသလိုဒီခေါင်းကိုက်ဝေနာရေရှိမှာဘာဖြစ်နိုင်လဲနောက်ပြီးတော့ခေါင်းကိုက်လုံးဝပျောက်တဲ့နေရောရှိလားဘာလို့ခေါင်းကိုက်တာလဲအဲ့ဒါလေးခက်တူတူဖြေပေးပါနော
်ဟုတ်ကဲ့ပါမေးတဲ့နာကျော်ရေဒီခေါင်းတစ်ချမ်းကိုက်တာကတော့ migraine လို့ခေါ်တာပေါ့နော်သူကလည်းဒီဖြစ်ရတဲ့အကြောင်းရင်းမျိုးစုံရှိတဲ့အတွက်ဒီဖြစ်ရတဲ့အကြောင်းရင်းကိုတည်တည်ချာချာသိပြီးတော့အဲ့ဒီဖြစ်ရတဲ့အကြောင်းရင်းကို short ချနိုင်ရင်ကုသပေးနိုင်လို့ရှိရင်သူကတချို့မှလည်းပျောက်သွားတတ်တယ်ပေါ့နော်တချို့မှလည်းဒီမပျောက်ဘဲနဲ့ဆက်ဖြစ်တာတွေရှိတယ်အဲ့ဒီခါမှဒီဆေးဝါးသုံးဆွဲရတဲ့အနေအထားမျိုးတွေအဲ့လိုဆေးဝါးသုံးဆွဲတဲ့ခါမှလည်းတချို့ပျောက်သွားတာတွေရှိနိုင်တယ်ပေါ့နော်မပျောက်တာလည်းရှိနိုင်တယ်အဲ့တော့အရေးကြီးတာကတော့ကျွမ်းကျင်တဲ့သူနဲ့ပြသပြီးတော့အဓိကဘာကြောင့်ဒီခေါင်းတစ်ချမ်းကိုက်တာကဒီဖြစ်ရလဲဆိုတဲ့အကြောင်းကိုရှားဖို့လိုပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုခေါင်းတစ်ချမ်းကိုက်တာကသူ့ဘာသူထားရင်းနဲ့ရောပျောက်သွားတတ်တာမျိုးရှိပါလား
တချို့တလေမှာလည်းသူ့အနေနဲ့သူပေါ့နော်ဥမာစိတ်ဖိစီးမှုကြောင့်ဟလာအဓိကဖြစ်တယ်ရာသီဥပူလို့ဖြစ်တယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့လေရာသီဥအေးသွားတဲ့အချိန်ဒီစိတ်ဖိစီးမှုရောကြသွားတဲ့အချိန်တက်တာသွားတတ်ပါတယ်ဘလို့ဖြစ်လဲဆိုတော့ဒီနားလေတဲ့တကြွနဲ့ဆရာဝန်တွေနဲ့ပြသပြီးတော့အကြံယူသင့်ပါတယ်လို့အကြံပေးလိုပါတယ
်ဟုတ်ကဲ့ကိုဝင်းမင်းဖြေကြားပေးတာကျေးဇူးတင်ပါတယ်ဒီသောရရှင်နေလဲဒီအဖြစ်နဲ့ကျေနပ်နိုင်လိမ့်မယ်လို့ထင်မိပါတယ်ကျမတို့ VOA မြန်မာပိုင်းကတော့ဒီလိုမျိုးဒီရေဒီယိုကနေအပတ်စဉ်ကျမ်းမာရေးအစီအစဉ်နောက်ပြီးတော့ရုပ်မြင်သံကြားကရောရေဒီယိုကရောမြန်မာလူထုနဲ့ကျမ်းမာရေးအစီအစဉ်ဆိုပြီးတော့ကျမ်းမာရေးအစီအစဉ်နှစ်မျိုးကိုအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်ဒီကျမ်းမာရေးနဲ့ပဲသက်ဆိုင်လို့ဟိုမေးလာတာတော့မဟုတ်ပါဘူးသူ့ရဲ့အဖြစ်လေးကိုပြောပြခြင်းပါတယ်ဆိုပြီးရေးလာတဲ့သောရရှင်ဦးမြင့်ထေးရဲ့ဒီသူကိုတွေ့ကြုံရတဲ့အဖြစ်ရဲ့လေးတစ်ခုကိုလည်းပြောပြခြင်းပါတယ်တခြားသူတွေလည်းသတိထားလို့ရအောင်ပါရှင်
မယုံမသေးပါကျွန်တော်ရဲ့ဖြစ်စဉ်လေးကိုကိုကတင်ပြပါစေကျွန်တော်ကလက်သမားတစ်ယောက်ပါဒီနေ့အလုပ်လုပ်နေမပြောပါလောက်တဲ့တစ္ဆာလေးတစ်ခုခြေကုန်ကိုစူးသွားတယ်ဗျဒါပေမဲ့ပြဿနာမရှိပါဘူးလေအများရန်ဖြစ်နေကြပဲဆိုပြီးထားလိုက်တာကြာလာတော့တဖြည်းဖြည်းရောင်ကိုင်းပြီးမေးခိုင်ဖို့ဝင်ပါလေရောဗျတစ်ကတခြားတစ်တွေနဲ့မတူဘူးတင်ငနန်းဆိုတော့ခြဆားပြီးခုဆိုရင်ဖြတ်ရမလားအသက်ဆွတ်လို့ရမလားတခုခုပဲဗျာ
ဟုတ်ကဲ့ဒါကစူးစူးတာကိုဂယုမဆိုင်မိလို့သူ့ရဲ့ခြေတော်တော်တော်လေးကိုအခုအချိန်နေဆိုးရွားနေရပါတယ်ဆိုပြီးတော့ဒီတခြားသောရရှင်တွေလည်းတတိထားနိုင်အောင်ဘဟုတုတ္တရအောင်လို့ဒီသောရရှင်ဝင်းမြလာတာဖြစ်ပါတယ် အခုလိုဝင်များတဲ့အတွက်ကျေးဇူးတင်ပါတယ်လို့ဦးမြင့်ထေကိုပြောချင်ပါတယ်နော်ဒီအခုဖြစ်နေတဲ့ယောဂဝေဒနာကိုလည်းဒီအကောင်းဆုံးနည်းလမ်းနဲ့ဒီအမြဲဆုံးပျောက်ကင်းအောင်ဒီအဆိုးရွားဆုံးအခြေအနေမရောက်အောင်လို့ကုသနိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့အရင်တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါတယ်ရှင် Billboard Hot ဖြစ်ဆုံးတေးတရားစီးရင်မှာနံပါတ်8ချိန်နေတဲ့သချင်းလေးလည်းဖြစ်ပါတယ်Too good at goodbye ဆိုတဲ့တခြင်းကိုဗြိတိရှ်အဆိုတော် Sam Smith ကတီးဆိုပြီးတော့2019ခုနှစ် September 10ရက်နေ့မှာဒီတခြင်းထွက်တာပါသူရဲ့2019ခုနှစ်တုန်း The Thrill of It All ဆိုတဲ့ဒုတိယမြောက် Studio တေးတပြားတွေကတခြင်းဖြစ်ပါတယ်အခုလောလောဆယ်ဒီ Billboard နံပါတ်8ချိန်နေတဲ့ Too good at goodbye တခြင်းက UK ရဲ့တပုတ်ထဲတေးတခြင်းအကောင်းဆုံးစီးရင်မှာ September 15သတင်းပတ်မှာနံပါတ်1ချိန်တာပါအဲ့ဒီတင်ပြမှာပဲသူ့ရဲ့တခြင်းကို online ကနေဝယ်ယူမှုပေါင်း3,300နားထောင်မှုပေါင်း4,000ခွဲနီးပါးရှိခဲ့လို့ Taylor Swift ရဲ့ Look What You Make Me Do ဆိုတဲ့တခြင်းထိတ်ဆုံးမှာရောက်နေတာကိုအဲ့ဒီတခြင်းကဖြုတ်ချလိုက်ပါတယ်ပြီးတော့နောက်ထပ်တင်သုံးပတ်ဆက်တိုက်နံပါတ်1နေရာကိုယူထားနိုင်တာပါ Australia နဲ့ New Zealand နိုင်ငံတွေမှာလည်းနံပါတ်1ချိတ်ပါတယ် American ပြည်အောင်စုမှာတော့ September 30တင်ပြမှာ Billboard Hot 100ဆီမှာနံပါတ်5အဖြစ်နဲ့အမြင့်ဆုံးနေရာကိုဝင်ပါတယ်ဒီ American ပြည်အောင်စုတလော Radio တွေကနေသူ့ရဲ့တခြင်းကိုနားထောင်မှုပေါင်း35သန်းရှိပါတယ်2014ခုနှစ်မှာထွက်တဲ့ Stay With Me ဆိုတဲ့သူ့ရဲ့တခြင်းက online ကအကောင်းဆုံးတခြင်းစီးရင်မှာနံပါတ်1ချိတ်ခဲ့ပြီးနောက်အခုဒီတခြင်းနဲ့ဒုတိယတစ်ခေါက်အဖြစ်နဲ့ online မှာအကောင်းဆုံးတခြင်းနံပါတ်1ချိတ်ပြန်ပါတယ်ဒီတော့ဒီအခုလောလောဆယ် Billboard Hot 100စီးရင်မှာနံပါတ်8ချိတ်နေတဲ့ Sam Smith တီဆိုထားတဲ့ Too Good at Goodbye ဆိုတဲ့တခြင်းလေးကိုနားဆင်ကြပါဦးနော်
You must think that I'm stupid You must think that I'm a fool You must think that I'm new to this But I have seen this all before I'm never gonna let you close to me Even though you mean the most to me Cause every time I open up it hurts So I'm never gonna get too close to you Even when I mean the most to you In case you go and leave me in the dirt But every time you hurt me The less that I cry And every time you leave me The quicker these tears dry And every time you walk out The less I love you Baby, we don't stand a chance It's sad but it's true I'm way too good at goodbye.
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 I know you're thinking I'm heartless. I know you're thinking I'm cold. I'm just protecting my innocence. I'm just protecting my soul I'm never gonna let you close to me Even though you mean the most to me Cause every time I open up it hurts So I'm never gonna get too close to you Even when I mean the most to you In case you go and leave me in the dirt But every time you hurt me The less that I cry And every time you leave me The quicker these tears dry And every time you walk out The less I love you Baby, we don't stand a chance It's sad but it's true I'm way too good at goodbye
I'm way too good at goodbye
I'm way too good at goodbye
Sam Smith တို့ထားတဲ့ Too good at goodbye ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာတေးချစ်တော်ရရှင်တွေအတွက်တော်ရရှင်တွေစိတ်ကြိုက်တောင်းလာတဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်အခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်လက်စမီတာကနဲ့ပတ်သက်ပြီးတော့သူတို့ဒီပြည်သူတွေလူထုအနေနဲ့ဘယ်လောက်တောင်မှနင့်နာနေရလဲဆိုပြီးတော့ဒီမန်ချီပါခဲဆိုတဲ့တော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာပ
ါလက်စမီတာကနဲ့ပတ်သက်လို့နိုင်ငံတော်ကရှုံးတယ်လို့ပြောဆိုနေတာကျွန်တော်မကြာခဏကြားပါတယ်ယုံပါတယ်မယုံလို့အငြင်းမပွားလို့ပါဒါပေမဲ့တကယ်ယုံကြည်ရမယ့်အရာတစ်ခုကမီတာတွေကိုလေပတ်မှုများအောင်လုပ်ထားတယ်ဆိုတာပါပဲအထူးသဖြင့်ကဆလာထုတ်မီတာတွေမှာပါဘယ်မျိုးမှလည်းမင်းမျိုးတိုင်းဒီပါပါပဲမီတာတက်ပုံတက်နည်းကဝတ်တထောင်ရှိတဲ့လျှက်စစ်ပစ္စည်းကိုတစ်နာရီသုံးရင်တစ်ယူနစ်တက်ပါတယ်အခုအဲ့ဒီမီတာတွေက2ယူနစ်ဝန်းကျင်လောက်တက်ပါတယ် ဝတ်တထောင်တနာီတီယူနစ်ဆိုတာဆိုင်ရာပညာရှင်မပြောနဲ့ဆယ်တန်းကျောင်းသားလည်းသိပါလေနိုင်ငံတော်ကရှုံးနေတာကိုပဲပြောတယ်ပြည်သူတွေခံနေရတာကိုမပြောဘူးဒါကြောင့်ပြည်သူတွေအစိုးရဘော်စေတနာရှိစေခြင်းရင်အစိုးရကလည်းပြည်သူတွေအပေါ်မှာယူသားမှုရှိရပါလိမ့်မယ်ယူပါပြီးတာပညာရှင်တယောက်ရဲ့တံပြန်ကျိုးသိအောင်မှုမှာဒါပါမပါတော့မသိဘူးဗုဒ္ဓရဲ့တရားတော်ထဲမှာတော့မေတ္တာရောင်ပြန်ဟပ်တဲ့ဆိုတာအတိအကျပါပဲနှစ်ဦးနှစ်ဖက်ယူသားနိုင်ကြပါစီဗျာ
ဒီထဲမှာတော့ရှင်ပြောထားတာကတက်ဆိုင်ရအနေနဲ့မီတာနှုံးထားတွေကိုကလင်ကချင်းနဲ့ပို့ပြီးတော့များများကောက်ခံနေပါတယ်ဆိုပြီးပြောထားတာပါဒီကိစ္စကိုသူကဘလို့အထောက်ထားနေတော့ပြောလဲမသိပါဘူးเนาะသူအကျဉ်းပြေးရေးထားတာကိုတော့တော်ရရှင်နဲ့ခုပဲကြားလိုက်ရမှာပါဒါမဲ့လည်းဒီကိစ္စပေါ်မှာတော့သူရဲ့အချက်ခိုင်လုံလားမခိုင်လုံဘူးလားဆိုတာကတော့တက်ဆိုင်ရကပြန်ပြီးဖြေရှင်းရမယ့်အချက်ပဲလဲဖြစ်ပါတယ်တကယ်၍မခိုင်လုံဘူးသူပြောတာမှားနေတယ်ဒီလိုမျိုးလဲလုံးမနေပါဘူးဆိုရင်တော့တက်ဆိုင်ရကလည်းပြန်ပြီးတော့အများသိအောင်လို့သူတို့ရဲ့လုပ်ငန်းစဉ်ကိုနည်းနည်းသိအောင်ထုတ်ပြန်တင်တယ်လို့ထင်ပါတယ်သူလိုမျိုးအထင်မှားပြီးတော့ဒီစိတ်မချမ်းမသာဖြစ်နေတဲ့သူလဲဘယ်နည်းရောက်ရှိမယ်ဆိုတာတွေ့လို့မရနိုင်ပါဘူးเนาะအမေရှင်အဖြေရှိရတဲ့အတိုင်းဒီတော်ရရှင်နေနဲ့လဲတက်ဆိုင်ရာဌာနဝင်ကြီးဌာနကိုတိုက်ရိုက်တိုင်ကြားပြီးတော့တရားဝင်စောဒကတက်ပြီးတော့တိုင်တန်းကြည့်ပါလို့အကြံပြုချင်ပါတယ်နော်အဲ့ဒါဆိုရင်တော့ဒီမှားနေရင်လဲမှန်မှန်ကန်ကန်ဖြစ်သွားလိမ့်မယ်ဒါမှမဟုတ်လဲမချေမနဲ့ဖြစ်နေကြတဲ့သူတွေအနေနဲ့လဲစိတ်ရှိရှင်းလင်းလင်းဖြစ်သွားနိုင်မယ်လို့ယူဆပါတယ်နော်တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာတေးချစ်တော်ရရှင်နေအတွက်လဲဒီတစ်ပတ်တော်ရရှင်တယောက်တောင်းဆိုထားတဲ့မေတ္တာတေးလက်ဆောင်နဲ့ဖြောပြပေးမှာဖြစ်ပါတယ်ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့ဒေးတောင်းတဲ့တော်ရရှင်အတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်နော် Facebook စာမျက်နှာမှာတချင်းလာတောင်းတဲ့တော်ရရှင်နိုင်နိုင်ကကျွန်တော်နိုင်နိုင်မှာဆယ်လာပိုင်းနှစ်ကုန်တင်းနှလာနေနဲ့မှာအစိုးရကင်စာတည်ဆူထားတဲ့ဒုနကိုတိုင်းပြည်ဆိုတဲ့တချင်းလေးနဲ့မြစ်တာဒေးလက်ဆောင်ဖြောပြပေးပါလို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့။သူကအဲ့ဒီနေနာကပ်ပြီးတော့တောင်းဆိုလာတာမလို့ကျမတို့ကဒီအစီအစဉ်တစ်ခုတင်ဆက်တော့မယ်ဆိုရင်ကြိုတင်ပြင်ဆင်အတန်သွင်းရတာမျိုးတွေရှိလို့ဒီတချင်ကိုချက်ချင်းမထုတ်လွှင့်ပေးနိုင်ပါအောင်နော်။သူတောင်းဆိုထားတဲ့၊ကိုင်းစားတည်ဆိုထားတဲ့ဒုနှကိုတိုင်းပြည်ဆိုတဲ့တချင်လေးနဲ့ဖြောပြပေးချင်ပါတယ်ရှင်။တိတောင်းတဲ့သောရရှင်ရောတိချစ် VOA သောရရှင်တွေအားလုံးရောဒီတချင်လေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ဝရင်းသားကနတ်သမီးလေးတပါးနတ်တချွေကမြမပြေမလူဖြစ်ပြီးတော့ဝေဖွာလာတဲ့အင်ဒရီပိုင်ရှင်ရင်ကျေးမှုနဲ့သူ့အလာတွေရဲ့မြင်လျင်မြင်လျင်မြင်ချင်းပဲခွဲချင်မိသေးတယ်ကိုနှလုံးသားကလည်းမျိုးထုတ်ပြခဲ့တယ်ရီမှန်ထားတယ်အချစ်ပန်းကောင်းတစ်ဝက်မို့ခွဲသူခု
ဆိုထားတဲ့ဒီနှစ်ကိုတိုင်းပြည်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွားတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်ကိုရေဒီယိုကနေပြောဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီရေဒီယို Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရအောင်ရှင်လန်းချမ်းမြေ့ကြပါစေ
။ဘယ်လည်းယုံနေကိုသိပိုင်မဲ့ချေရရောင်ချားကောင်းတယောက်ရဲ့သစ္စာနဲ့ကျင်နာပါမယ
်။မေတ္တာကြောစီစဉ်ထုတ်လွှင့်ပေးနေတဲ့မြမကြီးကပေးစာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်ရင်သတင်းတုတ်တက်ချက်ကိုထုတ်လွှင့်ပေးပါမယ်။ရန်ကုန်မြို့တော်ဒက်ကာကရာချီနဲ့ပို့ပို့ပြီးတူလာနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုမတ်အင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာဗဘဲတန်းအမှတ်1လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကရန်ကုန်မှာမော်တော်ယာဉ်တွေစနစ်တကျရပ်နားနိုင်အောင်အစိုးရကဆောင်ရွက်ပေးဖို့ရှိမရှိစီကမ်းမဲ့ရပ်နားနေတာတွေကိုအရေးယူဖို့ရှိမရှိမေးမြန်းခဲ့ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကအစိုးရကစီစဉ်နေတယ်လို့ပြောပြီးအသေးစိတ်တော့ထပ်မပြောပါဘူးအခုဗဘဲတန်းအမှတ်အဲ့ဒီမေးခွန်းမေးခဲ့တာတလခွဲကြော်ခဲ့ပါပြီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ရောမြို့တော်စီပင်အနေနဲ့ပါထင်သာမြင်သာရှိတဲ့အရေးယူဆောင်ရွက်မှုတစ်စုံတည်းကမတွေ့ရပါဘူးတကယ်တော့ရန်ကုန်မြို့မှာဗဘဲတန်းအမှတ်မေးတဲ့ကားပါကင်ပြဿနာတွေမကပါဘူးပြဿနာတွေအများကြီးကြုံနေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒကားလိုအိန္ဒိယနိုင်ငံနယူးဒေလီလိုပါကစ္စတန်နိုင်ငံကရာချီလိုလမ်းပေါ်အန္တရာယ်များတဲ့မြို့တော်ကြီးအဖြစ်တဖြည်းဖြည်းကျဆင်းနေတာပါ NLD အစိုးရအနေနဲ့ဒီပြဿနာဘာကြောင့်မဖြေရှင်းနိုင်ဖြစ်နေသလဲဆိုတာကုဒ္ဒဘဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
လက်ရှိရန်ကုန်မြို့ရင်းကိုကြည့်လိုက်ရင်အသုံးပြုနေတဲ့ကားအရည်အတွက်နဲ့ကားထဖို့ပါကင်နေရာမလုံလောက်တာထင်ထင်ရှားရှားမြင်နိုင်ပါတယ်ဒီလိုဖြစ်ရတာမှာအခြားအကြောင်းတွေလည်းရှိနေပါသေးတယ်ကားဝယ်ရောင်းသမားတွေကသူတို့ကားတွေကိုလမ်းပေါ်မှာအယောင်ပြခန်းသဖွဲထားပြီးစီးပွားရေးလုပ်နေတာလုပ်ငန်းသုံးကားတွေကိုနေရာတသက်မှတ်မှတ်ထားမပေးနိုင်တာတချို့နေရာတွေမှာဂိုဒေါင်ဆိုင်ခန်းငှားရမှာဈေးကြီးလို့ကားတွေကိုလမ်းပေါ်ရပ်ပြီးဂိုဒေါင်လိုအသုံးပြုနေတာစတဲ့အကြောင်းအကျောင်းတွေကြောင့်ပဲဖြစ်ပါတယ်ဒီအတွက်ရန်ကုန်မြို့မှာနေပြီးကိုပိုင်ကားသုံးတဲ့ပြည်သူတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်တနေရာကနေတနေရာသွားမယ်ဆိုရင်တေချာတာကတော့ကားပါကင်နေရာရဖို့မလွယ်တဲ့ပြဿနာပါအဲ့ဒီအတွက်အချိန်အများကြီးကုန်အများကြီးစိတ်ပင်ပန်းရပါတယ်။လမ်းဘေးလွတ်တဲ့တနေရာရာပါကင်ထိုးမယ်စဉ်းစားရင်တော့အဲ့ဒီနေရာမှာတာယာအဟောင်းတွေပန်းအိုးတွေခုံတွေစသဖြင့်တစ်ခုခုချထားပြီးနေရာဥထားတာမျိုးဆိုရင်လေသွားရက်လို့မရပြန်ပါဘူး။အခက်မသိရင်အဲ့လိုနေရာဥထားသူနဲ့စကားများပြီးဒုတ်တပြက်ဓာတပြက်လည်းဖြစ်တတ်ပါတယ်။နေတိုင်းအဲ့လိုပြဿနာမျိုးပေါ်နေပြီးကားပါကင်ကြောင့်လူတက်မှုအထိဖြစ်ခဲ့ပူပါရယ်အခုဗဘဲတန်းအမတ်ပြောတာကအခြားနိုင်ငံတွေမှာလိုကားပါကင်အတွက်ရရမဲ့နေရာတွေတတ်မှတ်ပြီးမြင်းဝါကွက်တွေရေးဆွဲပြီးပြီးရင်ထိုက်တဲ့ငွေကြေးကောက်ခံစီကံမလိုက်နာသူတွေကိုတတ်မှတ်ချက်နဲ့အတူအရေးယူပို့ပါတိုင်းဆိုရအနေနဲ့ကားပါကင်တတ်မှတ်ငွေကြေးကောက်ခံတာကိုပုံစံမျိုးစုံနဲ့လုပ်ပေးနိုင်ပါတယ်ပါကင်ကြေးကိုနာရီအလိုက်ကောက်ခံတာတစ်လစာဒါမှမဟုတ်တစ်နှစ်စာကားပါကင်ကစောင့်ထားပြီးရင်အဲ့ဒီကားကိုလွတ်တဲ့ပါကင်နေရာဘယ်နေရာရဲ့ရက်ရက်ခွင့်ပြုတာနောက်ပါကင်နေရာတချို့ကိုတစ်လစာတစ်နှစ်စာတည်တံ့တတ်မှတ်ငှားရမ်းတာစသဖြင့်လုပ်လို့ရပါတယ
်အဲ့ဒီလိုစနစ်တကျတတ်မှတ်ပေးလိုက်ရင်ကားပါကင်အတွက်အခကြေးငွေပေးဆောင်ထားတဲ့ပြည်သူတွေစိတ်အေးချမ်းသာဖြစ်ပါစေမယ်။ကားတွေကိုမျိုးလေမှာရက်ပြီးကားအယောင်ပြကန်းလို့သုံးနေသူတွေလည်းကားပါကင်ကပေးရမှာမို့အခြားငွေမပေးရတဲ့နေရာမျိုးတွားရတာမျိုးလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်။လက်ရှိရန်ကုန်မြို့ကကားပိုင်ရှင်တွေကိုလေးလာစုစမ်းချက်အရကားပါကင်အတွက်စိတ်အေးချမ်းသာဖြစ်မယ်ဆိုရင်တစ်လကျငွေ3000လောက်အထိအကုန်ကျခံနိုင်တယ်ဆိုပြီးပြောဆိုကြပါတယ်။တိုင်းဆိုရကသာကားပါကင်စနစ်တကျသတ်မှတ်စနစ်တကျငွေကောက်ခံရင်ကားရည်အတွက်သိန်းတဲ့ချီရှိတဲ့ရန်ကုန်မြို့ကနေကားပါကင်ကတလအနည်းဆုံးကျပ်ငွေသိန်း 3-4000 တစ်နှစ်ကျပ်ငွေဘီလီယံ 40-50 လောက်ဝင်ငွေရနိုင်ပါတယ်ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာသစ်ဖော်ထုတ်တာရင်းစည်းကမ်းလမ်းစည်းကမ်းကိစ္စတွေမှာအသုံးပြုတာမျိုးလုပ်နိုင်ပါတယ်ဒါနိုင်ငံတော်များများမှကျင့်သုံးတဲ့ကားများနေတဲ့ပြဿနာကိုကားပါကင်ကနဲ့ဖြေရှင်းတဲ့ဖြေရှင်းနည်းတစ်မျိုးပါပဲ
တကယ်တော့ရန်ကုန်မှာတိုင်းဆိုရကလှုပ်ပေးရမှာကားပါကင်စနစ်တကျတတ်မှတ်ပေးဖို့ကိစ္စတစ်ခုတည်းမကပါဘူး
လက်ရှိဖြစ်နေတဲ့ကားတွေစီကံတကျမောင်းလို့မရတဲ့ပြဿနာ၊လူတွေပလက်ဖောင်းပေါ်လမ်းလျှောက်လို့မရတဲ့ပြဿနာ၊စပိန်တွေစကူတာတွေစိုက်ကယ်တွေလမ်းပေါ်မောင်းကျင်တယ်လို့မောင်းနေကြတဲ့ပြဿနာ၊စနစ်မရှိလို့လူတွေလမ်းကိုဖြတ်ချင်တဲ့နေရာကနေဖြတ်နေကြတဲ့ပြဿနာ၊ဘတ်ကားမှတ်တိုင်နေရာတတ်တတ်မတ်မတ်မရှိတဲ့ပြဿနာ၊ဈေးတွေတွေမဖယ်ရှားနိုင်တဲ့ပြဿနာအားလုံးကိုတပြိုင်နက်တည်းဖြေရှင်းပေးရမှာဖြစ်ပါတယ်။တိုင်းစိုးရအနေနဲ့တာဝန်စယူခြင်းကလေးကတစ်စင်းပြီးတစ်စင်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်ပေမဲ့ဖြည့်ရှင်းပေးတာမျိုးမလုပ်ခဲ့လို့ဒီကနေ့ရန်ကုန်မြို့ပေါ်မှာဒီလောက်ရုပ်ပြက်ဆင်းပြက်အခြေအနေစိုးနေရတာဖြစ်ပါတယ်။အခုလိုကိစ္စမျိုးကိုဖြည့်ရှင်းမပေးနိုင်တာဟာ NLD အစိုးရမှပြဿနာအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကပြဿနာကိုမလေးနက်တာဖြစ်နိုင်ပါတယ်။နိုင်ငံတကာမှလည်းဒီလိုကားကြက်တာပဲလမ်းပေါ်စီးကမ်းမဲ့တာပဲဒါဟာတိုးတက်လာတဲ့လက္ခဏာပဲလို့တလွဲတွေးကြပုံရပါတယ်တကယ်တော့ဒီပြဿနာကြီးဟာပြည်သူတန်းနဲ့ချီနေ့စဉ်ကြုံဆုံနေရတဲ့ပြဿနာကြီးမှုအထူးအလေးနက်ထားတင်ပါတယ်နောက်ထပ်ဖြစ်နိုင်တာကတော့ NLD တိုင်းဆိုရအရေးအချင်းမပြေဝတာမျိုးပါပလက်ဖောင်းဆိုတာလမ်းလျှောက်ဖို့လမ်းဆိုတာကားမောင်းဖို့စိုက်ကားစပိတ်စကူတာစိုက်ကယ်စီးကွင်ပေးမပေးစနစ်တကျစီကံကြီးတက်ဖို့မလုတ်တက်မကင်တက်ဖြစ်ပုံရပါတယ်။နောက်ထပ်ဖြစ်နိုင်တာကစီကံမဲ့လမ်းဖြတ်ကူတာ၊စိုက်ကားစပိန်စိုက်ကယ်စကူတာတွေမောင်းကျင်တယ်လို့မောင်းတာကိုစနစ်တကျအရေးယူရင်ပြည်သူတွေဘလို့တုံ့ပြန်လာလိမ့်မလဲ၊တွေးပူပြီးမလုတ်ရဲမကင်ရဲဖြစ်နေပုံလဲရပါတယ်။လက်ရှိလမ်းမတွေပေါ်မှာလမ်းသွယ်တွေပေါ်မှာကားပါကင်အမှတ်အသားတွေ၊လူကူးမြင့်ကြားအမှတ်အသားတွေ၊ဘတ်ကားဂိတ်အမှတ်အသားတွေပေါက်နေတာတွေဖာဖို့အစရှိသဖြင့်စနစ်တကျလုပ်မယ်ဆိုဘတ်ဂျက်ငွေကြေးအတန်အသင့်သုံးစွဲရမှာဖြစ်ပါတယ်။တိုင်းဆိုရဟာဘတ်ကားတွေဝယ်တာမျိုးလိုအစိုးရနဲ့မဆိုင်တဲ့ကိစ္စတွေမှာငွေကြေးအမြောက်အများသုံးစွဲထားလို့တော့အခုလိုတကယ့်အရေးကြီးတဲ့ကိစ္စမျိုးအတွက်ငွေကြေးမလုံလောက်လို့များလားဆိုတာလည်းစဉ်းစားစရာပါ
။နောက်ထပ်အရေးကြီးတာကအစိုးရဟာတခုခုအကောင့်ထဲပေါ်မယ်ဆိုအစီအစဉ်ထုတ်ပြန်ရုံအစင်းစင်ညွှန်ကြားခိုင်းရုံနဲ့မပြီးပါဘူး။အောက်ခြေဝန်ထမ်းအစင်းစင်ကစိတ်ပါလက်ပါဝိုင်းပြီးအကောင့်ထဲပေါ်လာအောင်စီယုံဖို့လိုသလိုပြည်သူတွေစီကားလိုက်နာအောင်လဲထိထိရောက်ပညာပေးစီယုံတာမျိုးလုပ်တတ်ဖို့လိုပါသေးတယ်။အခုလက်ရှိတိုင်းဆိုရဟာအဲ့လိုစနေကြအကောင့်ထဲပေါ်တာမျိုးမရှိလေတော့ရန်ကုန်မြို့တော်ဟာစင်ကာပူဘန်ကောက်ပုံစံမျိုးဖြစ်မလာပဲတနေ့တခြားဒကာကရာချီနယူးဒေလီပုံစံဗယံပရာမြို့တော်အတွင်ဖြစ်လာနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။သူစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ကြပါတယ်ရှင
်။ဘရရှ်ဗန်ကအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မြောက်ပိုင်းကျက်တဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆိုင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ Daily Live အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ပါဝင်ဆွေးနွေးလို့ရင်ထပ်မံအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြနေသေးတဲ့ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးထားတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်။ဗြိတိန်နိုင်ငံကတီးထွင်သူတဦးဟာခနာကူမှာဝစ်ဆင်ပြီးလက်နှစ်ဖက်နဲ့ထိမ့်ချွာတဲ့ကဘာအမြန်ဆုံးဂျက်အင်ဂျင်မိုးပြန်ဝစ်ဆောင်ကိုတီးထွင်ပြီးဂင်းနဲ့မှတ်တမ်းဝင်သွားပါတယ်။Richard Browning ဆိုတဲ့သူကတကယ့် Iron Man ဝစ်ဆုံလို့ခေါ်ရမယ့်အင်ဂျင်ကိုတီထွင်ပြီးတနိုင်32မိုင်လုံးနဲ့အင်္ဂလန်တောင်ပိုင်းကရေကန်တစ်ခုပေါ်မှာပြန်ပြခဲ့တာပါသူဟာလူကိုယ်တိုင်မိုးပြန်လို့ရမယ့်ဝစ်ဆုံတွေကိုတီထွင်တဲ့ Gravity Industry နည်းပညာကုမ္ပဏီကိုတီထောင်သူလည်းဖြစ်ပါတယ်ဒီဝစ်ဆုံကိုသုံးပြီးနေ့စဉ်လူမှုဘဝလှုပ်ရှားမှုတွေဖြစ်တဲ့ခလေးကျောင်းပို့တာလိုမျိုးလုပ်ဖို့မဟုတ်ပဲပင်လယ်ထဲမှာအမြန်ရေပေါ်ရှက်ပြေးရင်စီးဖို့လိုမျိုးအပန်းဖြေရည်ရွယ်ချက်နဲ့တီထွင်တာပါ။တစ်နှစ်အတွင်းမှာအခုလိုဝစ်ဆောင်ကိုတီထွင်နိုင်ခဲ့တာဖြစ်ပြီးတော့အတော့ကိုပြောဖို့ကောင်းတယ်လို့လဲဗြိတိန်သတင်းဌာနတစ်ခုဖြစ်တဲ့ Sky News ကို Browning ကပြောပါတယ်။နောက်ပြီးတော့သွာလာရခက်ခဲတဲ့နေရာတွေမှာရှာဖွေကယ်ဆယ်ရေးနဲ့မြေမျက်နှာပြင်လေးလာရေးလိုမျိုးအလင်းအမြန်လုံနိုင်မဲ့အခွင့်အလမ်းတွေလည်းပေါ်လာမယ်လို့မျှော်လင့်နေအကြောင်း Browning ကပြောပါတယ်ခင်ဗျာ။
ကမ္ဘာစံချိန်ရဲ့အထင်မှားဖြစ်ကမ္ဘာစံချိန်ချိုးမှတ်တမ်းဝင်ခဲ့တဲ့ကြိုးပမ်းမှုတွေကိုတင်ပြလိုက်ပါရစေ။အမေရိကန်ပြည်ထောင်စုကအလှပြဘတ်စကတ်ဘောကစားရီးစရာဟာသပြောတဲ့ Harlem Globetrotters ဘတ်စကတ်ဘောအသင်းဟာသူတို့အသင်းရဲ့18ခုမြောက်စံချိန်ကိုချိုးလိုက်ပါရစေ။အဲ့ဒါကတော့အသင်းထဲကသန်နယ်လောဆိုသူကဘတ်စကတ်ဘောကိုလေထဲအမြင့်ပေး90မှာရှိတဲ့ချင်းထဲကိုဝင်အောင်ပစ်ထည့်နိုင်လိုက်တာပါ။တနင်္လာအတွက်လည်းဒါက၄ခုမြောက်စံချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်စက္ကတ်တစ်ခုဖြစ်တဲ့ Big Apple စက္ကတ်ကအမေရိကန်ဂျူလီယန်နိုနဲ့ဖာဘီယိုအနာစတာစီနီတို့တွဲကစက္ကတ်30အတွင်း Wrestling Flits အများဆုံးလုံနိုင်တဲ့စံချိန်ချိုးသွားပါတယ်။ Wrestling Flits ဆိုတာလူတစ်ယောက်ကအောက်ကနေပက်လက်လန်အနေထားမှာခြေထောက်နှချောင်းမိုးပေါ်ထောင်ထားပြီးနောက်တစ်ယောက်ကိုအဲ့ဒီခြေထောက်ပေါ်မှာတင်ပြီးလေထဲမှာတပတ်ကျွန်းပြင်လဲအောင်လှည့်ပေးတာဖြစ်ပါတယ်။သူတို့ကတော့32ပတ်လဲအောင်လှည့်နိုင်ခဲ့တာပါ။ခန္ဓာကိုယ်ပြော့ပြောင်းတဲ့တရုတ်အလှမယ်လျှို့ထန်ဟာ contortion roll လို့ခေါ်တဲ့မေးစစ်နဲ့မြေပြင်ကိုထောက်ပြီးတပတ်ကျွန်းထိုးပြတဲ့အမြင့်ဆုံးစံချိန်ချိုးသွားခဲ့ပါတယ်။မီတာ20အကွာဝေးကို 15.54 စက္ကန့်နဲ့ကျွန်းထိုးပြီးအရောက်သွားခဲ့တာပါ။နောက်တစ်ယောက်ကဂျပန်နိုင်ငံတိုကျိုမြို့ကယူကီယိုရှင်ဂါဆိုသူကဘောလုံးကိုခေါင်းပေါ်တင်ပြီးမျက်လုံးတစ်ဖက်ကနေတခြားတစ်ဖက်စီကိုအကြံရည်အတွက်အများဆုံးလှိပ်ပြခဲ့ပါတယ်။ဒီမိနစ်အတွင်းမှာ189ချိန်လှပ်ပြနိုင်ခဲ့တာပါ။နောက်တစ်ယောက်ကတော့ဂျပန်နိုင်ငံကယူယာယာမာဒါဖြစ်ပြီးတော့ကမ္ဘာအကြီးဆုံးဟူလာဟုပ်ဂွင်းကြီးကိုခါးမှလှပ်ပြခဲ့ပါတယ်။အဲ့ဒီကွင်းရဲ့အချင်းက16ပေနဲ့ဆက်လက်မှရှိပါတယ်ရှင
်။ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်းတနားရီအထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်။ခုတော့တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဦးဆောင်မိုးဝေကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံ32ကြီးမြောက်ထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အာရှဒေသ5နိုင်ငံခီးစဉ်မှာဖိလစ်ပိုင်ဟာနောက်ဆုံးခီးတစ်ချောင်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးပေါ်ရဲ့အင်ရှင်ဖိလစ်ပိုင်တမရနဲ့တမရဒေါ်နယ်ထရမ့်တို့တီးခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တမရထရမ့်ဖိလစ်ပိုင်နိုင်ငံကိုရောက်မှသွားခင်ဖိလစ်ပိုင်နိုင်ငံသား3500လောက်စုဝေးပြီးတော့တမရထရမ့်ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့မလီလာမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုချီတက်ဖို့ကြိုးစားခဲ့ကြပါတယ်။ရုရှားတမရဗလာဒီယာမူပူတင်ကသူနဲ့ရုရှားနိုင်ငံဟာ2016ခုနှစ်အမေရိကန်တမရရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်တာမျိုးမရှိဘူးဆိုပြီးတော့ခံစားရတယ်လို့သူယုံကြည်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်တဲ့အတွက်အမေရိကန်ထောက်လှမ်ရေးတာဝန်ရှိသူဟောင်းနှစ်ယောက်ကသမ္မတထရမ့်ကိုတနင်္ဂနွေနေ့မှာပြစ်တင်ဝေဖန်ခဲ့ကြပါတယ်။အီရန်နဲ့အီရတ်နယ်စပ်မှာပြင်းအား9.3ရှိတဲ့ငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲပြင်းအား9.3အဆင့်ရှိတဲ့မြေငလျင်တစ်ခုထပ်မံပြီးတော့လှုပ်ခတ်သွားခဲ့ပါတယ်။ငလျင်တန်းကြောင့်ရွာအတော်တော်များများပျက်စီးသွားကြပါတယ်။9.3ပြင်းအားငလျင်ကြောင့်လူ60ထက်မနည်းတေဆုံးသွားတယ်လို့အီရန်တာဝန်ရှိသူတွေကကုကပြီးတော့သတင်းတွေမှာဖော်ပြနေကြပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာစနေနေ့ကတိမ်းနဲ့ချီပြီးတော့ရှိတဲ့လူတွေလမ်းမပေါ်ထွက်ဆူယုံကြပြီးတော့ဖမ်းဆီးအကျဉ်းချခံထားရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ
်။နိုဝင်ဘာလ23ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥစားမဝေးကြညာပေးသွားတာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါလိမ့်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွားညိုပါရှင
This program has come to you from the Voice of America, Washington.